NLD ဆိုရတတန်နှစ်နှစ်ကျော်ကာလအတွင်းချောမွေးတဲ့သမရအစ်ပြောင်းလဲနေတူနိုင်ငံရေးအရာဒုတိယမျိုးဆက်ကိုလက်ဆင့်ကမ်းနိုင်ခဲ့တယ်လို့နိုင်ငံရေးစင်ခေါ်မှုအခက်ခဲတွေကိုစုပေါင်းအင်အားနဲ့ရင်ဆိုင်ဖြေရှင်းမယ်လို့ဒေါက်ဆန်းစုကြည်ကမနေ့တနင်္ဂနွေနေ့ကသူ့ရဲ့နိုင်ငံတော်မိန့်ခွန်းမှာအဓိကထားပြောသွားခဲ့ပါတယ်။ ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းမှာအရေးကြီးတဲ့မူဝါဒပိုင်းဆိုင်ရာကိုထည့်သွင်းပြောကြားတာမျိုးမရှိခဲ့ဘူးလို့ဝေဖန်မှုတွေရှိပေမဲ့တိုင်းပြည်ရဲ့လက်တွေ့အခြေအနေနဲ့အတူအစိုးရရဲ့ရည်မှန်းချက်တွေကိုချပြနိုင်တဲ့အားတက်စရာမိန့်ခွန်းအဖြစ်ရှုမြင်သုံးသပ်သူတွေလည်းရှိပါတယ်။အပြည့်စုံကိုတော့စပီးနှားဆင်ပါရှင့်။ဧပြီလ1ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန ွားတာပ
ါယခုကျမတို့ဒီမိုကရေစီလှုပ်ရှားမှုအတွင်းကပေါ်ပေါက်လာတဲ့နိုင်ငံတော်ဝင်များကိုသီလသမာဓိပညာနဲ့ထမ်းဆောင်နိုင်မဲ့နိုင်ငံတော်သမရတအူးကိုဒုတိယမျိုးဆက်လို့ခေါ်ဆိုရမယ်လူများအတွင်းမှခန့်အပ်နိုင်ခြင်းပါမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်ခဲ့တဲ့ခေါင်းဆောင်များသာမကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပထမမျိုးဆက်များအားလုံးရဲ့ဂုဏ်ရောင်ပဲဖြစ်ပါတယ
်အရက်သားထိပ်ပိုင်းခေါင်းဆောင်ဖြစ်သူ့နေရာကိုဆက်ခံနိုင်မဲ့လူငယ်မျိုးဆက်တွေကိုဒေါအောင်ဆန်းစုကြည်အနေနဲ့လက်ဆင့်ကမ်းနိုင်မှုမရှိဘူးလို့ဝေဖန်မှုတွေထွက်နေချိန်သူ့ရဲ့မိကွန်းမှာသမရသည့်ဦးဝင်းမြင့်ကိုဒီမိုကရေစီလှုပ်ရှားမှုရဲ့ဒုတိယမျိုးဆက်လို့ဒေါအောင်ဆန်းစုကြည်ကသတ်မှတ်ပြောဆိုသွားတာပါဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြမအရေးလေးလာသုံးသက်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဟိုကျွန်တော်တို့အရင်ကတော့လှုပ်ရှားမှုကာလနှစ်ပေါင်း20ကျော်အတွင်းမှာနိုင်ငံတကာက NLD မှာဒေါအောင်ဆန်းစုကြည်လွှဲရင်လူမရှိတော့ဘူးလို့ဟိုပြောဆိုခဲ့ကြတာကြားပြီနော်အဲ့နောက်မှာခုဆိုရင်တပ်တာနှစ်ဦးရောနောက်တော့ပါတီကောင်းဆောင်ပူရောအပြောင်းအလဲတွေမျိုးဖြစ်လာတော့အဲ့ဒီမှာအဲ့လိုမဟုတ်ဘူးဟလာမျိုးဆက်တွေဆက်ဆက်မပြတ်မှုပြီးတော့တန်တဲ့ခေါင်းဆောင်တွေကိုနေရာပေးရွေးချယ်နိုင်တယ်ဆိုတာကိုဟိုတတိပြတယ်လို့ကျွန်တော်ကမြင်တယ်ခင်ဗျနောက်တစ်ခါဒီမိုကရေစီလှုပ်ရှားမှုတွေကလူတွေကိုလည်းအရင်ကပေါ့နော်ဒီတွင်ဒီပါဆက်သဖြင့်တော်ဝန်ဆောင်သူကြီးကအတိမတ်ပြုမှုမရှိဘူးလို့ဝေဖန်ခဲ့တဲ့နေရာမှာနောက်ဆုံးမြင့်တာပို့တဲ့ခါမှာဒီပါရင်နေတဲ့ပုဂ္ဂိုလ်တွေလည်းပါလာတယ်ဆိုတော့ဒေါအောင်ဆန်းစုကြည်မင်းကမှာမျိုးဆက်နဲ့ပတ်သက်လို့ရောဒီဒီမိုကရေစီလှုပ်ရှားမှုတွေကလူမသိခင်သူတို့ဒီရောကိုပါဒီတိမပြူတဲ့မင်းကလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တခါနှစ်ပေါင်း50ကျော်အုပ်ချုပ်ခဲ့တဲ့ဆရာနာရှင်စနစ်ရဲ့အမွေဆိုးတွေကိုဖယ်ရှားကျော်လွားဖို့ကြိုးပမ်းနေတဲ့ NLD အရသာအစိုးရမှရင်ဆိုင်နေရတဲ့အခက်အခဲတွေရှိနေပြီးဒီစိန်ခေါ်မှုတွေကိုစုပေါင်းအင်အားနဲ့ကျော်ဖြတ်သွားမယ်လို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ NLD အစိုးရအနေနဲ့လက်တွေ့မှာစုပေါင်းအင်အားဖြစ်လာအောင်စည်းရုံးနိုင်မယ့်အခြေအနေရှိပါသလားဆိုတဲ့မေးခွန်းအပေါ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနဲ့ရင်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုမြင်ပါတယ
်။စုပေါင်းအင်အားဆိုတာကျွန်တော်မြင်တာကတော့ပါလဲဆိုရင်အစိုးရတတ်မတော်နဲ့တိုင်းရင်းသားအားလုံးဒီစုပေါင်းပြီးတော့ဒီဟာကိုဆွေးနွေးတိုင်ပင်ပြီးတော့တကယ်တဲ့ဖေကူပြည်ထောင်စုတည်ထောင်နိုင်ဖို့တရားမျှတမှုလွတ်လပ်မှုတမ်းမြင်များအခွင့်အရေးရမှုအဲ့ဒါကိုဆွေးနွေးပြီးတော့မှအဖြေရှာနိုင်တယ်ဆိုလို့ရှိရင်ဒီကျွန်တော်တို့မြန်မာနိုင်ငံဟာအင်းချမ်းသာရတဲ့နိုင်ငံဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့သူ့အနေနဲ့သူပြောတဲ့စကားတခုကိုကျွန်တော်အယံကြိုက်တာကလွတ်လပ်ရေးဖခင်တဲ့အိမ်မက်လွတ်လပ်ရေးဖခင်တဲ့လိုအပ်နေတဲ့ရွယ်ချက်ရည်မှန်းချက်ကဖက်ဒရယ်ပြည်ထောင်စုဖြစ်တယ်။ဆိုတော့ तू ကအဲ့ဒီဖက်ဒရယ်ပြည်ထောင်စုကိုသူလဲလိုလားတဲ့သဘောရှိတယ်။လူရည်ဖခင်တွေအိမ်မက်ကိုလည်းသူကအကောင့်ထဲပေါ်ချင်တယ်ဆိုရဲအတိတ်ပဲရောက်တယ်ဆိုတော့ကျွန်တော်အနေကတော့သဘောကျတယ်ထောက်ခံတယ
်ရခိုင်ပြည်နယ်အကြက်တဲမှာစစ်တပ်ရဲ့ကင်တွယ်မှုကြောင့်ဒေါ်ဆန်းစုကြည်အစိုးရအနေနဲ့အခက်အခဲတွေ့နေချင်းရုံမြင့်တန်ကြားကတဆင့်ပြောကြားတဲ့သူ့ရဲ့မိကောမှာတော့ကဘာကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်မှာသာမကတနိုင်ငံလုံးလုံခြုံအေးချမ်းစွာဖွံ့ဖြိုးတိုးတက်နိုင်ဖို့စုပေါင်းအင်အားနဲ့ကြိုးစားကြဖို့ပြည်သူကိုတိုက်တွန်းခဲ့တယ်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့အာယုံဆိုင်မှုနဲ့အမြင်တွေကိုလည်းအလေးထားဖို့ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်